ပြောင်းစုငင်းချင်းညီလာခံ22ရာစုပင်လုံဒုတိယကြိမ်စီဝေးကိုဒီကနေ့ကစပြီးတော့နေပြည်တော်မှာ၄ရက်ကြာကျင်းပနေပြီဖြစ်ပါတယ်။ဒီကနေ့ဖွင့်ပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ဦးစီးချုပ်ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌလွတ်တော်ဥက္ကဋ္ဌတွေအပြင်ကြက်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌတို့ကပါအသီးသီးမိန့်ခွန်းပြောခဲ့ကြပါတယ်။ဒီမိန့်ခွန်းတွေရဲ့အနှစ်ချုပ်ကိုညီလာခံမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုစီသူကပြောပြပေးပါမယ်
။ညီလာခံဖွင့်ပွဲမှာပြောတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းထဲမှာဥတီရှောင်းလန်းနေတဲ့ပန်းတိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရေးလက်ခံကျင့်သုံးနေတဲ့ညှိနှိုင်းဆောင်ရွက်မှုဆိုပြီးတော့အဓိကရည်မှန်းချက်၃ရပ်ကိုပြောသွားပါရစေ။ဒီမိုကရေစီနဲ့ Federal စနစ်ကိုအခြေခံတဲ့ Democracy Federal ပြည်တော်စုဖြစ်ပေါ်လာရေးဟာပန်းတိုင်ဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောပါရစေ။ NCA နဲ့ပတ်သက်လို့ကတော့
NCA ကိုဆွေးနွေးညှိနှိုင်းခဲ့စဉ်ကကျမတို့ပါဝင်ခဲ့ခြင်းမရှိခဲ့ပေမဲ့အစိုးရတရားရဲ့တာဝန်သိမှုတာဝန်ယူမှုအပြည့်အဝနဲ့လက်ခံရယူပြီးငင်းကြမ်းရေးဖြစ်စဉ်မှာပါဝင်နေတဲ့ပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့ဆွေးနွေးညှိနှိုင်းတိုင်ပင်ပြီးတော့ဒီလမ်းကြောင်းကိုရှောင်လန်းခဲ့ရတာဖြစ်ပါတယ်
။ NCA ဟာလမ်းဆုံးမဟုတ်ဘဲနဲ့ NCA ကနေနိုင်ငံရေးဆွေးနွေးပွဲလမ်းစကိုဖွင့်လိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။ညှိနှိုင်းဆွေးနွေးမှုနဲ့ပတ်သက်လို့ကတော့အခုဆိုရဟာလူထုကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရဖြစ်ပါတယ်လို့ဆိုပြီးတော့
အမျိုးသားရင်ကြားစည်းရေးကိုအခြေခံပြီးကျမတို့အနေနဲ့နိုင်ငံတော်ရဲ့ရှေ့ခရီးတစ်လျှောက်ကျောက်လမ်းရမှာအားလုံးနဲ့ညှိနှိုင်းဆွေးနွေးပြီးမှခြေလမ်းတွေလှမ်းနေတာဖြစ်ပါတယ်။ပေါ်ပင်အများကြိုက်မဲ့ဤတွေရှာပြီးဖိအားပေးတာမျိုးနိုင်ငံရေးအရအကြက်ကင်တာမျိုးကျမတို့လုံးမှာမဟုတ်ပါဘူး။အားလုံးနဲ့ပွန့်ပွန့်လင်းလင်းဆွေးနွေးညှိနှိုင်းပြီးအားလုံးလက်ခံနိုင်တဲ့သဘောတူညီချက်တွေရရှိအောင်ကြိုးပမ်းသွားမှာဖြစ်ပါတယ
်။ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတော့ NC လမ်းကြောင်းကိုလိလူရှုပြီးတော့အခြားလမ်းကြောင်းနောက်ထပ်လမ်းကြောင်းဒုတိယလမ်းစဉ်ဆိုတဲ့အခေါ်အော်တွေသုံးဆွဲလှုပ်ဆောင်နေတာဟာငြိမ်းချမ်းရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တွေကိုအခြေခံတဲ့ပြည်တော်စုစနစ်တိဆောက်ရေးကိုမလိုလားခြင်းသာဖြစ်တဲ့အကြောင်းဆွေးနွေးညှိနှိုင်းအဖြစ်ရှာရေးလမ်းစဉ်ကသူဖယ်ပြီးတော့လက်နက်ကင်စန့်ကျင်တိုက်ခိုက်ရေးလမ်းစဉ်လက်နက်ဆွဲကန်ပြီးတော့အာဏာရောက်ရေးလမ်းစဉ်နဲ့ပြည်တော်စုကနေခွဲထွက်ရေးလမ်းစဉ်တို့ကသာဥတည်နေတယ်လို့ယူဆမှာဖြစ်တဲ့အကြောင်းပြောပါရယ်ပထမချိန်ညီလာခံမှာတင်သွင်းခဲ့တဲ့စာတန်း82ဆောင်မှာတချို့တိုင်းသားအဖွဲ့တွေရဲ့ဆွေးနွေးချက်တင်ပြချက်လှုပ်ဆောင်ချက်နဲ့အခြေခံယူဆတွေဟာကိုပိုင်ပြထွန်းခွင့်ဆိုတဲ့ဖက်ဒရယ်ကိုကြော်လွန်ပြီးတော့အလွန်ကျွံတောင်းဆိုတာတွေဖြစ်နေတာကိုလည်းသတိပြုမိခဲ့တယ်လို့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကဆိုပြီးတော့
ဒီလိုဆောင်ရွက်ချက်မျိုးတွေဟာဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးပေါ်မှာမျိုးလင့်ချက်ကြီးပါစွာထားရှိနေတဲ့တိုင်းရင်းသားပြည်သူတွေရဲ့စံတန်းနဲ့အကျိုးစီးပွားကိုစမ်းကြည့်နေခြင်းဒါဖြစ်ပါတယ်တမတော်ဟာနိုင်ငံတော်နဲ့ပြည်သူတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးနေရတဲ့အဖွဲ့အစည်းဖြစ်တာနဲ့ညီနိုင်ငံတော်နဲ့ပြည်သူအကျိုးစီးပွားကိုဆန့်ကျင်ဖြစ်စည်းနေတဲ့လို့ရနေတဲ့အဖွဲ့အစည်းဒီပေါ်မှာမိမိရဲ့တာဝန်တွေကြီးဆောင်ရွက်သွားမှာဖြစ်ပါတယ်
။ကရင်မျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမတူစစ်ဖို့ရဲ့အဖွင့်အမာစကားမှာတော့သက်ဆိုင်သူတွေအားလုံးတန်းတူရည်တူအခြေခံနဲ့ပါဝင်နိုင်ရေးလွှမ်းမိုးချုပ်ကန်မှုကင်းတဲ့အခင်းချင်းကိုဖန်တီးထားရေးလူမျိုးအလိုက်နေရာအလိုက်အကြောင်းအရာအလိုက်နိုင်ငံရေးဆွေးနွေးပွဲတွေကိုတနိုင်ငံလုံးမှာကြေကြေပြန့်ပြန့်လုပ်ကန်နိုင်ရေးအခြေခံသုံးချက်ကိုအကောင့်အထည်ဖော်ရတဲ့ပတ်သက်ပြီးတော့ထောက်ပြပြောဆိုသွားပါတယ်။
အနာဂတ်ဖက်ဒရယ်နိုင်ငံဒီဆောင်မှုမှာအရေးကြီးတဲ့ stakeholder တွေဖြစ်တဲ့အခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများကြံရှိနေသေးတယ်ဆိုတာကိုသတိပေးလိုပါတယ်ကျွန်တော်တို့ MCA လက်မှတ်ရေးထိုးသူတွေရဲ့ပါဝင်မှုလောက်တဲ့နိုင်ငံလွှမ်းခြုံပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ပါဘူ
းငင်းချိုင်းညီလာခံရဲ့နောက်ရက်တွေမှာတော့နိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လုပ်သွားမှာပါအားလုံးလက်ခံနိုင်တဲ့ Federal Democracy ပြည်ထောင်စုတည်ထောင်ရေးအခြေခံသဘောတရားတွေမူတွေကိုဆွေးနွေးချမှတ်သွားကြမှာဖြစ်ပြီးတော့အရင်တုန်းကမဆွေးနွေးခဲ့ဘူးတဲ့ဆွေးနွေးခွင့်ကိုမရခဲ့တဲ့ပြည်내အခြေခံဥပဒေတွေကိုရေးဆွဲရေးကိစ္စကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုဘယ်လိုအဓိပ္ပာယ်ဖွင့်မလဲဘယ်လိုပေးကြမလဲဆိုတဲ့ကိစ္စတွေပါဝင်မှာဖြစ်ပါတယ်ခင်ဗျာ